လေးလံ့သွားတဲ့မဲဆန္ဒ30အတွက်2014ခုနှစ်အတွင်းမှာကြားပြရွေးကောက်ပွဲတွေကျင်းပဖို့အစီအစဉ်ရှိကြောင်းနဲ့ကျင်းပဖြစ်မယ်ဆိုရင်3လကြိုတင်အတိပေးသတင်းထုတ်ပြန်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကတာဝန်ရှိသူတူကပြောပါတယ်ပြီးခဲ့တဲ့ကြားပြရွေးကောက်ပွဲကာလကမကျင်းပဖြစ်ခဲ့တဲ့ကချင်ပြည်နယ်ကမဲဆန္ဒနယ်မြေတွေကိုလည်းကျင်းပဖို့ရည်ရွယ်ထားပြီးရွေးကောက်ပွဲကာလမှာနေမြေအခြေအနေကြည့်ဆုံးဖြတ်သွားမယ်လို့ဆိုပါရယ်အပြည့်စုံကို VOE မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့2012ခုနှစ်ဂျာပြရွေးကောက်ပွဲမကျင်းပဖြစ်တဲ့ကချင်ပြည်နယ်ကမဲဆန္ဒနယ်30အပါအဝင်လစ်လက်နေတဲ့မဲဆန္ဒနယ်30အတွက်ဒုတိယအကြိမ်ဂျာပြရွေးကောက်ပွဲကိုဒီနှစ်အတွင်းမှာကျင်းပမှာဖြစ်ပါတယ်ဂျာပြရွေးကောက်ပွဲထပ်မံကျင်းပမယ်ဆိုရင်လာမယ့်ပွင့်လင်းရာသီလောက်မှာဖြစ်နိုင်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်ကျွန်တော်ဒီနေ့ကျွန်တော်မှတော့ဖြေပါလေ။ဟိုကျွန်တော်တို့ဖြေတဲ့အဖြေကတော့ဂျာပြရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိပါမယ်။နော်ကျင်းပမယ်ကာလကိုလည်းကျွန်တော်တို့3လကြိုတင်ပြီးတော့ကြေညာပါမယ်။နော်လေးလက်မဲဆန္ဒနဲ့အအောင်စုစုပေါင်းနဲ့လောလောဆယ်ဆယ်30ရှိပါလေပေါ့နော်။အဲ့လိုကျွန်တော်တို့ဖြေထားပါလေ။နောက်တစ်ခါကျွန်တော်တို့နိုင်ငံရဲ့ဒီရာသီဥတုပေါ့နော်။ဆိုရွေးကောက်ပွဲကသာမားရင်မိုးထဲမှာမလုပ်ကြဘူးပေါ့နော်။အဲ့တော့အဲ့လိုအစားလေးတွေကြတော့ကျွန်တော်ပွင့်လင်းတဲ့ကူတွားပြီးယူလာရှိတော့အဲ့ဒီကာလလောက်တော့ဖြစ်ပုံများပါလေ။
ဒီနှစ်အတွင်းဂျာပြရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိမရှိကိုနိုင်ငံရေးပါတီတွေကလွှတ်တော်ကျင်းပစဉ်မေးမြန်းထားတာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဒီကနေ့တွားရောက်ဖြေကြားခဲ့တာဖြစ်ပါတယ်။လစ်လက်မဲဆန္ဒနယ်တွေကတော့ပြည်သူလွှတ်တော်မဲဆန္ဒနယ်73နေရာ၊အမျိုးသားလွှတ်တော်မဲဆန္ဒနယ်6နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်17နေရာစုစုပေါင်းလစ်လက်မဲဆန္ဒနယ်30ဖြစ်ပြီးပြည်ပရောက်မဲဆန္ဒရှင်တွေရဲ့စီးရင်ကိုလည်းတန်ယုံတွေကကောက်ယူနေပြီဖြစ်ပါတယ်။2012ခုနှစ်ကကျင်းပတဲ့ပထမအကြိမ်ဂျပြရွေးကောက်ပွဲကာလကကချင်ပြည်နယ်အတွင်းကဖားကန့်မိုးကုန်းနဲ့ဗမော်မဲဆန္ဒနယ်တွင်ပါလုံခြုံရေးအခြေအနေအရရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူး။ဒီတစ်ကြိမ်ဂျပြရွေးကောက်ပွဲမှာတော့ဒီနယ်၃နယ်ကိုကျင်းပနိုင်ဖို့ရည်ရွယ်ထားပေမဲ့ကျင်းပမဲ့ကာလလုံခြုံရေးအခြေအနေပေါ်မှာမူတည်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်မှာဖြစ်တယ်လို့ကော်မရှင်ကတာဝန်ရှိသူကဆက်ပြောပါတယ
်။လေးလက်30ရဲ့မှာအဲဒီ၃နယ်ပါပါလေ။ကိုကျင်းပတဲ့အခါမှာကျတော့လုပ်ဝဲကလွတ်လိုက်တရားနဲ့ဆိုတော့ဒီကောင်မကျင်းပနိုင်တဲ့အခြေအနေရှိမရှိပေါ့နော်ရှိတယ်ဆိုရင်တော့ကျင်းပမှာပါဆိုလိုရသလိုမျိုးရေးရတော့ဘာရတော့ညာရတော့အရရအများကြီးရှိပါလေအဲ့ဒါကြီးရှိမရှိရတော့ကျွန်တော်ရှင်အားဒီချိန်တည်းမှာသုံးတတ်ပါမယ်လုပ်ဖို့ကတော့အဲ့ဒီထဲမှာတူနေပါပါလေ
ကချင်ပြည်နယ်မှာအခြေစိုက်တဲ့တိုင်းလိုက်ခေါ်ရှမ်းပြည်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတော့ဂျပြရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌဦးဆိုင်ထေးအောင်ကပြောပါတယ်
အဲ့ဒီအောင်ဝင်ပြန်ရမှာကျွန်တော်တို့ကဝင်မှုဆိုကျွန်တော်ပါတီတောင်ဝင်မရအောင်ဖြစ်သွားမှာလေအမှကျွန်တော်ပါတီတောင်ဝင်နီးဦးလေးထဲမှာလည်းပါလာပြီးသားလေအခုလောတဲ့တော့တကောင်စစ်စစ်လုံနေတော့လေတကောင်စစ်ကြီးကလည်းကျွန်တော်တို့ပြင်ဆင်ပါမှာအဲ့ဒီစစ်စာ
ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကတော့သူတို့ပါတီအနေနဲ့အနည်းဆုံး3နေရာမှာပါဝင်သွားဖို့ရှိကြောင်းအခုလိုပြောပါတယ်
အဲ့တော့ကျွန်တော်ကလည်းဒီမဲဌာနနဲ့သူ့ခေါ်ပါတော့ဝင်ပြန်ရဝင်ပြန်ပါဝဲကျွန်တော်ပါတီအနေနဲ့ပေါ့ဒီလိုရှင်းတာချပေဘယ်ဘယ်မြို့နယ်မြို့နယ်ဘယ်နှခုပါဝင်ပြန်မလဲဆိုတာလေဒါကျတော့အချိန်လေးကလာခါကျတော့ဆုံးဖြတ်ပါပဲ
အခြားကချင်ပါတီတစ်ခုဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီကလည်းဂျာပြရွေးကောက်ပွဲကျင်းပမယ်ဆိုရင်ပါဝင်ရှင်ပြိုင်ဖို့အသင့်ရှိနေတယ်လို့ပါတီဥက္ကဋ္ဌဦးဂုံဂရာအောင်ခန်းကပြောပါတယ
်အဲဝင်ပြိုင်မှာပေါ့ကျွန်တော်အဆင်ပြေပါပဲကျွန်တော်ပြန်ဖို့ကတော့အဆင်ပြေကချင်ပြည်နယ်အတွင်းမှာရှိတဲ့နေရာတွေအကုန်လုံးကိုကျွန်တော်ပြန်ဖို့အဆင်ပြေပါပဲ
ကချင်ပြည်နယ်အတွင်းမှာ2013ခုနှစ်ကပါတီသစ်၅ပါတီထပ်မံဖွဲ့စည်းခဲ့ပြီးအခုဆိုရင်ကချင်ပြည်နယ်အခြေစိုက်ပါတီအနည်းဆုံး6ပါတီရှိနေတာဖြစ်ပါတယ်။2010ရွေးကောက်ပွဲကာလကတော့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်တိုင်းသာစီလုံးညီညွတ်ရေးပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ရှမ်းတိုင်းသာမြဒီမိုကရက်တစ်ပါတီတို့ကအမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာတွေမှာအနိုင်ရရှိထားပါတယ်။